ဒီနေ့မနက်ပိုင်းကရန်ကုန်မြို့ဒဂုံမြို့တည်အရှေ့ပိုင်း73ရပ်ကွက်မှာရှိတဲ့ကေတာယာမကျောင်းတိုက်မှာမန္တလေးမြို့မစိုးရင်ကျောင်းတိုက်စီရတော့ဥဝေရသူနဲ့အစ္စလမ်ဘာသာဝင်ဥရွှေကြီးဒိုင်းမွန်ရွှေကြီးတို့ဟာဘာသာဝင်တစ်ခုကြားငြိမ်းချမ်းစွာနေထိုင်ကြရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ဒီနေ့ဆွေးနွေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဆရာတော်ဥဝေရသူက RFA ကိုအခုလိုမိန့်ကြပါတယ်။
ရဲ့ချက်ကတော့ဟိုနှုတ်နှစ်ဖက်ဒီကရုံးနေဖြစ်တဲ့အပေါ်မှာဒီကရုံးပြရရဲ့အကြောင်းရင်းတွေကိုရှာဖို့ရဲအဲ့ဒီအကြောင်းရင်းတွေကိုကာကွယ်နိုင်မယ်တားဆီးနိုင်မယ်ဆိုရင်ဒီကရုံးမဖြစ်ဘူးငြင်းချမ်းသွားနိုင်တယ်အဲ့တော့ငြင်းချမ်းရတဲ့ဆွေးနွေးကြတာပါဖြစ်ပေါ်လာခဲ့တဲ့ဒီကရုံးနေမှန်သမျှအပေါ်မှာဥပဒေပြောကလုံးဝမပါဘူးဥပဒေကိုယ်တိုင်လည်းဒီကရုံးဖြစ်မှုကိုလုံးဝမလိုလားဘူးဥပဒေမဲ့တုံ့ပြန်တာတွေကိုတွေ့တဲ့ခါတိုင်းလည်းပဲဥပဒေမဲ့တုံ့ပြန်တဲ့အတွက်ကြောင့်နှုတ်နှစ်ဖက်နဲ့နာဆုံးရှုံးနေရတာကိုဝမ်းနဲ့ကြည့်ကြတာတွေ့ရတယ်။ဒါမှမဟုတ်အဲ့ဒီဥပဒေမဲ့တုံ့ပြန်ခြင်းကအမှန်ကန်တဲ့တုံ့ပြန်ခြင်းမဟုတ်ဘူးဆိုတာကိုပြည်သူလူထုတရားလုံးသိသွားအောင်ဦးစင်းအနေနဲ့ဟိုချက်ချက်ပြက်ပြက်ဟောပြောပို့ချသွန်သင်ဆုံးမသွားမယ်လို့ဦးစင်းကတိပေးတဲ့ညင်ညာချက်ပေါ့နော်
။ဒီလိုဘာသာရေးကြောင့်ဖြစ်ရတဲ့ဖြစ်ရပ်တွေဟာရာဇဝတ်မှုတွေကိုအခြေခံပြီးဖြစ်ပေါ်လာတဲ့ကိစ္စတွေဖြစ်တယ်လို့ဆရာတော်ဥဝီရသူနဲ့ဥရွှေကြီးတို့ကပြောကြပါတယ်။ဒါကြောင့်တရင်မှားတွေကိုမယုံမိကြဖို့လူလူတရလုံးဝိုင်းဝန်းပူးပေါင်းဖို့လိုတယ်လို့အစ္စလမ်ဘာသာဝင်ဥရွှေကြီးကပြောပါတယ်
။တန်ခါအားနဲ့ကျွန်တော်တို့တွေပြည်သူအားတွေနဲ့ပူးပေါင်းလိုက်မယ်ဆိုကျွန်တော်တို့အနာဂတ်လှမယ်လေ။ကျွန်တော်တို့ပြည်သူလူထုတွေအားလုံးပူးပေါင်းဖို့ပေါ့နော်။ကလာလာတွေမယုံဖို့ပေါ့နော်။ဖြစ်ပျက်ပြီးဆိုရင်ဒေသအနာပိုင်းတွေကချက်ချင်းပေါ့နော်။သတင်းထုတ်ပြန်ပေး။ကျွန်တော်တို့တိုင်းပြည်တော့စနစ်တကျကျွန်တော်တို့နိုင်ငံသားတွေမဖြတ်စည်းပါဘူး။ကျွန်တော်တို့မိသားစုစိတ်တွေနဲ့အားလုံးပြုပြင်ရမှာပါ
။ဒီလိုကိစ္စရပ်တွေဟာမြို့တော်တော်များများမှာစူပူအောင်လှုပ်ဆော်တဲ့သူတွေကြောင့်လို့ဘာသာရေးခေါင်းဆောင်တချို့ကပြောကြပါတယ်။ဖြစ်ပြီးခဲ့တဲ့အထူးကိယုံကိစ္စတွေမှာဒေသအာဏာပိုင်တွေရဲ့ထိန်းချုပ်မှုအားနည်းတာကြောင့်ဘာသာရေးအဆောက်အဦတွေမှာလုံခြုံရေးတွေတိုးမြင့်ပေးဖို့လိုအပ်တယ်လို့ယူဆကြောင်းဥဝီရသူကထောက်ပြမိန့်ကြပါတယ်
သက်ဆိုင်ရာကတော့ဒီကောင်ပြင်းတဲ့အနေအထားပေါ့ဗျာစားပတ်ဝန်းကျင်ကိုအရေးယူပြီးတော့ဒီလိုမျိုးတော့အဲ့ဒီဥပဒေနဲ့မတောင့်ပြအောင်ဒီသာသမိကအဆောင်ရှိမှာလူစုလူဝေးမဖြစ်အောင်ဟိုလုံခြုံရေးတွေသူမြင်ချတာရခိုင်မှာဖြစ်တော့လည်းရခိုင်ကုန်းရုံတက်ကြရတယ်သူတို့ကတိုင်းရေးပါရေးဆိုင်ပြီးတော့ရက်ကြည့်နေကြတယ်ဟိုမဖြစ်တာဖြစ်တော့လည်းမဖြစ်လာပါဘူးဆိုလည်းနဲ့တောင်းပြောလို့ဖြစ်ကြတယ်အဲ့ဒါလည်းတိုင်းရေးလွားရေးကာလီရက်ကြည့်နေကြတယ်သူတို့ကအမိုက်အာဏာဆုံးပြီးအလုပ်လုပ်နေရတာကြီးပါ
မြန်မာနိုင်ငံဟာဘာသာပေါင်းစုံတို့နှစ်ပေါင်းများစွာအတူနေထိုင်ကြတဲ့နိုင်ငံဖြစ်တာကြောင့်ခုလိုပြိပက္ခတွေကိုဥပဒေမဲ့မလုပ်ကြဖို့လိုအပ်ကြောင်းဒီနေ့ဆွေးနွေးပွဲဥဆောင်သူတွေကပြောဆိုကြပါတယ်ခင်ဗျာ